မင်္ဂလာပါခင်ဗျာကျွန်တော်ရော်နီဆမ်းမြန်မာကျွန်တော်ဆ ्याम ာကျူရဲ့တိတ်ဆိတ်ခြင်းဤအတန်းဆိုရဲဝတ္ထုတို့လေးကိုဖတ်ပြပေးကြပါမယ်တိတ်ဆိတ်ခြင်းဤအတန်းအခြားလူတယောက်ဤစိတ်ကိုညှို့ငင်ဆွဲယူနိုင်ဖို့ဆိုလျင်မိမိစိတ်သည်အလွန်တန့်ရှင်းစင်ကြယ်စွာတည်ငြိမ်နေရပေလိမ့်မည်အင်္ဂလိပ်သည်ကျင်းမြောင်းတော်လေဗရင်တကားအားလုံးဖွင့်ထားသောကြောင့်လေဝင်လေထွက်ကောင်းမွန်ပြီးတည့်ရစွာလဲနေသည်ဒါဖြင့်မင်းအခုလုပ်မယ့်အလုပ်ကိုအပြုတ်အမူမှန်းလို့မင်းယုံကြည်ပြီးသားပေါ့အဖိုးအိုကထိုမေးခွန်းကိုနူးညံ့စွာမေးလိုက်တော့အခါအမျိုးသမီးကဆုံးဖြတ်ချက်ချထားပြီးသောမျက်နှာမျိုးဖြင့်ရဲရင်စွာဝန်ခံလိုက်ဟုတ်ကဲ့ဆရာကြီးထိုအခါအဖိုးအိုကသူဤပိန်လီသောထုံထိုင်းသောဘေဘက်ချောက်ကိုကြွရွဆွဲလျက်သူမနှင့်နီးအောင်ကရင်စွန်းသို့တိုးကပ်လာသည်ဘာကြောင့်အပြုတ်မှုမှန်းလို့မင်းပြောနိုင်တယ်လဲမင်းလုံမဲ့အလုပ်မမှားဘူးလို့ဘာဖြစ်လို့တထစ်ချပြောနိုင်ရတာလဲအမျိုးသမီးသည်ခတ်ဆော့ဆော့ကသူမဝယ်ယူလာပြီးကြောက်ခဲ့သောလင်ပန်းသည်မှပန်းသည်များစပြစ်သည်များကိုငေးမောလျက်ခဏစဉ်းစားနေသည်ထို့နောက်အဖိုးအိုဘက်သို့လှည့်ကာရိုသေလေးစားဟန်ဖြင့်ဦးကောင်းညွတ်လျက်ပြုံးပြ၏ဘာဖြစ်လို့လဲဆိုတော့ဒီလိုလှုပ်လိုက်လို့အကျိုးဖြစ်ထွန်းလာမယ်ဆိုရင်ကျမရောသူရောပျော်နိုင်ကြမယ်လို့ထင်လို့ပါဆရာဒါဖြင့်အပြုတ်အမူတစ်ခုမှန်မမှန်ကိုမင်းကပျော်ရွှင်မှုနဲ့တိုင်းတာမလို့ပေါ့မင်းဟာပျော်ရွှင်မှုအဓိကဝါဒီတယောက်လားပင်တန်လိုမီးလိုလူမျိုးလားသူမမဖြေပါအခန်းဤကောင်းရင်တောင်းမှကြီးမားသောဖျားချောင်းဆောင်နှင့်တကွအတွင်မှတပ်ပယ်လှစွာသောစေတီတော်များစင်တူတော်များကိုလက်အုပ်ချီ၍စိတ်ထဲမှကြောလိုက်၏သူမ၌အဖြေမရှိသူကိုသူမ၏ဆရာဖြစ်ခဲ့သောအဖိုးအိုကရိပ်မိသွားသည်ထို့ပြင်အမျိုးသမီး၌စိတ်လှုပ်ရှားမှုဟု၍စိုးစဲမျှမရှိသူကိုသူသတိပြုမိသည်ဝမ်းသာခြင်းဝမ်းနည်းခြင်းနာကြီးခြင်းသောတာထွက်ခြင်းတို့ကိုစောစောကလည်းမတွေ့ရ။ယခုလည်းသူမ၏မျက်နာပေါ်မျက်လုံးပေါ်မှမတွေ့ရ။တကယ်ဆိုလင်းယောက်ျားဖြစ်သူ၏တနှစ်ကြာမြမေးလျော့စွန့်ပယ်ထားခြင်းခံရသူဇနီးတစ်ယောက်အနေနဲ့သူမသောတာထွက်တဲ့သည်ဝမ်းနေတဲ့သည်နာကြီးတဲ့သည်ဟုသူစဉ်းစားနေ၏။သို့သောဤခံစားမှုများကိုသူမကြော်ဖြတ်ခဲ့ပြီးဖြစ်လိမ့်မည်။ဒီနည်းဟာမင်းအတွက်ပျော်ရွှင်စရာဖြစ်ပေမဲ့သူ့အတွက်ပျော်ရွှင်စရာဖြစ်ခြင်းမှဖြစ်လိမ့်မယ်လို့မင်းတွေးကြည့်ဘူးသလားမတွေးဘူးဆရာသူကျမစီပြန်လာဖို့ဒါမှမဟုတ်အလဲလာဖို့ကျမစူးစမ်းတဲ့နေရာမှာကိုယ်ခန္ဓာကိုအမိန်ပေးထိန်းချုပ်တာမှမဟုတ်ဘဲသူ့ရဲ့စိတ်ကိုထိန်းချုပ်ညှို့ယူမှာပဲသူကျမစီပြန်လာတယ်ဆိုရင်ဒါသူကိုယ်တိုင်ကြည်ကြည်နက်နက်နဲ့ပြုတ်မှုတာမျိုးပဲဖြစ်မှာပါထို့နောက်နှစ်ယောက်လုံးငြိမ်သက်စွာထိုင်နေကြသည်အမျိုးသမီးကဂရင်ခြေရင်းကတင်ဖြူပြပေါ်တွင်ကြုံကြုံထိုင်လျက်အဖိုးအိုကဂရင်အစွန်းတွင်ခြေဆန့်ထိုင်လျက်တယောက်ကိုတယောက်ကြည့်မနေကြဘဲအတွေးကိုစီတွင်နှစ်မြုပ်နေကြသည်အမျိုးသမီးကသူမ၏အတိတ်ဘဝကငယ်ရွယ်နှုတ်ပြမှုများပညာသင်ကြားစဉ်ကအောင်မြင်မှုများချစ်သူဘဝကြည်နူးမှုများအိမ်ကြောင်တဲ့ဘဝ၏ပျော်ရွှင်မှုများထိုအရာများကိုဆွဲလန်းတက်မှတ်မှုလုံးဝမပါဘဲပြန်ပြောင်းတွေးနေခြင်းဖြစ်သည်အဖိုးအိုကတော့သူဤအစဉ်ပြေအောင်မြင်သောအိမ်တော်ကြီးကျောင်းသားအလုံးယူသေးလေးစားခဲ့ရသောဆရာဂုံတိတ်ခာတည်ဆုံသွားသောအိမ်တော်ဘက်တူဦးဒီသောသားဤအောင်မြင်ကြီးပွားမှု၎င်းဤဖခင်ကိုမေးလျော့ထားမှုထိုအရာများကိုနာကြည်မှုလုံးဝမပါဘဲပြန်ပြောင်းတွေးနေခြင်းဖြစ်လေသည်စိတ်စွမ်းအင်ဆိုတာကိုမင်းယုံကြည်တယ်ပေါ့သူမစိတ်ထက်တန်စွာကောင်းငြိမ်လိုက်ဟုတ်ကဲ့လုံးဝယုံကြည်ပါတယ်ထိုစကားကိုအဖိုးအိုကလည်းတန်တရာကင်းစွာယုံကြည်ပါသည်ဒါပေမဲ့အဲ့ဒီတစုံတရာသောစွမ်းအင်ကိုရဖို့စိတ်ကိုတန်ရှင်းစင်ကြယ်နေအောင်လုပ်ရမယ်ဆိုတဲ့အခြေခံအချက်ကိုသိဖို့လိုသေးတယ်ဟုတ်သူကဝေဖန်မှုကင်းစွာအသိပေးလိုက်၏ထိုအချက်ကိုအမျိုးသမီးက လေးစားစွာလက်ခံပါသည်ထို့နောက်သူမ၏ဆရာမသိသေးသောတိထားတင့်သည်ဟုထင်ရသောအတိတ်ကသူမ၏စိတ်ဆွမ်းအင်တို့မှအ ਨੇ အချင်းကိုပြန်လည်ပြောပြလိုက်သည်အမျိုးသမီးသည်သူမ၏စိတ်ဆွမ်းအင်ကိုမန္တလေးတက္ကသိုလ်ကျောင်းသူဘဝမှာပင်စံသက်တွေ့ရှိခဲ့သည်ပထမတော့အိမ်မက်များဖြင့်အစာပြုခဲ့၏သူမသည်မကြာခဏအိမ်မက်မက်လေးရှိသူမဟုတ်ပါသို့မဟုတ်သူမ၏အိမ်မက်များသည်ဝိုးတဝါးနိုင်လွန်သောကြောင့်ကိုယ်တိုင်အိမ်မက်မက်မှန်သတိမထားမိအောင်ဖြစ်ခဲ့ဟန်တူပါသည်သူမအိမ်မက်တစ်ခုကိုမှတ်မှတ်ထင်ထင်သတိထားမိပြီဆိုလျင်ဤသည်မှာသူမအတွက်သတိပေးချက်တစ်ခုသာဖြစ်ခဲ့သည်ပထမဆုံးသောသူမ၏အိမ်မက်တစ်ခုမှာမွေးနေ့လက်ဆောင်နှင့်ပတ်သက်၏သူမမှာတငယ်ချင်း၃ယောက်ရှိပြီးသူမအပါဝင်၄ယောက်သောမိန်းကလေးတို့သည်အုပ်စုတစုအဖြစ်ရင်းနှီးချစ်ခင်စွာနေထိုင်ခဲ့ကြသည်ထို့ကြောင့်တယောက်ဤမွေးနေ့တွင်ကြံ၃ယောက်ကဆွ၍လက်ဆောင်ပေးသောကြလေကို1980ပြည့်နှစ်တွင်စတင်ပြုလုပ်ဖို့ဆုံးဖြတ်ခဲ့ကြ၏။သူမဤမွေးနေ့သည်နိုဝင်ဘာလ17ရက်ဖြစ်သဖြင့်သူမက၄ယောက်အုပ်စုတွင်နောက်အကျဆုံးမွေးနေ့လက်ဆောင်ရသူဖြစ်သည်။နိုဝင်ဘာ10ရက်နေ့ညနေခင်းအထိတငယ်ချင်းများတိတ်တခိုးဝယ်ယူပြီးဟန်တူသောလက်ဆောင်ပစ္စည်းကိုသူမမသိသေးပါ။တငယ်ချင်းတစ်ယောက်အတွက်ချယ်ရီဖနက်တရံနောက်တစ်ယောက်အတွက်ဂျိုင်းချွေးနဲ့နည်းနည်းရှိသူမှုကာနေရှင်တပူနောက်တစ်ယောက်အတွက်ပိုက်ဆံအိတ်လှလှလေးစသည်ဖြင့်ပေးခဲ့ပြီးသည်များတွင်ကာယကံရှင်မသိအောင်တိတ်တဆိတ်ပစ္စည်းဝယ်ပြီးပက်ကင်ဆက်ကူဖြင့်တေတေတက်တက်ထုတ်ပိုးချီနှောင်ပေးလေရှိသည်ထို့ကြောင့်လဲမွေးနေ့ရှင်သည်မိမိအတွက်မွေးနေ့လက်ဆောင်ကိုမွေးနေ့ညနေခင်းကြမှဖွင့်ကြည့်ကာတိရစမြဲဖြစ်၏သူမကတော့နိုဝင်ဘာ10ရက်နေ့ညမှာအိမ်မက်ဖြင့်စတင်တည်ခဲ့သည်အိမ်မက်ထဲမှာတငယ်ချင်းတွေဤမျက်နှာတွေကဝိုးတဝါးသာထင်၏သူတို့ပြုံးနေကြသလားအံ့ဩနေကြသလားပင်မသိကြချေသိကြသည်မှာသူမဤစပွဲပေါ်တွင်မီနီအယ်ဘမ်ကလေးမှအပြာရောင်ဖြစ်ပြီးကြောင်ဖြူကလေးနှစ်ကောင်ဤဓာတ်ပုံနှင်းတဲ့သူမအိယာမှနိုးလာသောအခါအိမ်မက်ထဲမှလှပသောအယ်ဘမ်ကလေးကိုသတိတရဖြစ်နေမိ၏အံ့ဩဖို့ကောင်းသည်မှာသူမသည်ငင်းပယ်၍မရသောအုတ်စုလိုက်ဓာတ်ပုံရိုက်ခံခြင်းမှတပါတယောက်ထဲဘေတုံးကားမြအလှဓာတ်ပုံမရိုက်ခဲ့ဘူးခြင်းပင်ဖြစ်သည်ထိုနေ့နေ့လည်းကင်းလက်ဖက်တုပ်ဆိုင်မှာသူမတို့၄ယောက်စုံမိသောအခါတငယ်ချင်းတစ်ယောက်ကမွေးနေ့လက်ဆောင်အကြောင်းဆ၍ပြော၏ခင်နေ့မွေးနေ့လက်ဆောင်ဟာဘာဖြစ်မလဲလို့ခံမှန်းစမ်းပါဟုတ်မွေးနေ့တို့ဤထုံးစံအတိုင်းမေကွန်ဖြင့်ကြည်စဲလေသည်ထိုအချိန်မှာတော့သူမဇဝေဇဝါဖြစ်စေမွေးနေ့လက်ဆောင်ပကင်ထုတ်ဤအရွယ်အစားကိုပင်လျင်မမြင်ရသေးချေ။သူမဘာမှမပြောဘဲပြုံးနေသောအခါအခြားတစ်ယောက်ကအသိစိမ့်တစ်ခုပေးလေသည်။ဒီလက်ဆောင်ကနင်ဘယ်တော့မှမစင်စားဘူးမဲ့ပစ္စည်းတစ်ခုပဲဟ။ဒီလက်ဆောင်ကိုနင်ဘလို့အသုံးချမလဲဆိုတာတော့ငါတို့စိတ်ဝင်စားနေကြတယ်။ထိုအချိန်မှာပင်သူမဤအိမ်မက်ထဲကဇပွဲပေါ်၌တွေ့ရသောမီနီအယ်ဘမ်အပြာရောင်ကလေးကိုဖြတ်ခနဲထင်ထင်ရှားရှားမြင်ရောက်သွား၏။မသိတယ်နင်တို့ပေးမဲ့လက်ဆောင်ကိုတငယ်ချင်း၃ယောက်ကမယုံကြည်သလိုပြုံးရီကကဲဒါဖြင့်ပြောစမ်းဟုတ်ပြိုင်တူမေးကြ၏မီနီအယ်ဘမ်ကလေးတစ်ခုထိုစကားကြောင့်၃ယောက်လုံးတအံ့တအောဖြစ်ကတယောက်ကိုတယောက်မယုံသင်ကမျက်လုံးများဖြင့်ကြည့်ကြတော့သည်နင်ပြောတာမဟုတ်လားဟုတ်တယောက်ကိုတယောက်တရားခံရှာလျက်အလုံးရှုံနေကြသည်ကိုပထမဦးဆုံးအချိန်အယသာတွေ့သွား၏တကယ်ဆိုတော့မြည်သူမျှဤကဲ့သို့ကြိုတင်ဖွင့်ပြောလေမရှိပါသူမကအထက်စီးအပြုံးမျိုးဖြင့်ပြုံးရင်းနောက်ပြီးငါမမှားဘူးဆိုရင်အဲ့ဒါအပြာရောင်ကလေးဟုတ်ထပ်ပြောလိုက်သေး၏ထိုအခါအားလုံးကဝိုင်းစဲရေးကြသည်မိမရှင်ညာတော့ကချုပ်တက်တာတွေကပက်ကင်တို့ကိုခိုးပေါက်ကြည့်ပြီသို့တော့နောက်ပိုင်းတွင်သူမတကယ်အိမ်မက်ဖြင့်တည်ကြောင်းသူတို့ယုံကြည်သွားကြ၏တခါတော့ကလည်းသူမသည်အိမ်မက်ထဲတွင်ယောက်ျားတယောက်ကိုတွေ့ရသည်ထို့သူသည်သူမနှင့်တိတ်ရင်းနှီးခင်မင်သူလည်းမဟုတ်သူမတို့အုပ်စုနှင့်စတင်တိကျွမ်းကာစစေးတက်ကတူចောင်းသားတူဖြစ်သည်ထို့သူကအိမ်မက်ထဲမှသူမကိုပန်းခတ်တစ်ခုလက်ဆောင်ပေးသည်ဟုထင်၏သူဟုသာသိနေပေမဲ့သူမျက်နှာအမူအရာကလုံးဝထင်ရှားသည်မဟုတ်ထင်ရှားသောအချက်မှာထိုပန်းခတ်ကလေးကို ယူဇနာပန်ခတ်ဟုသူမသိနေခြင်းပင်ဖြစ်သည်ထို့အိမ်မက်မတိနေကတနေ့လုံးသူမစိတ်ထဲမှာကြည်နူးပျော်ရွှင်နေသည်မဝေးလှသောကာလအတွင်းသူမပျော်ရွှင်ရလိမ့်မည်ဟုသူမခံစားနေရ၏ထို့ခံစားချက်သည်အသေးအချာပင်ရင်ထဲ၌စိတ်ဝင်နေခဲ့သည်ရက်တက်တက်တပတ်ကျော်သောအခါသူမကိုထိုယောက်ကြားသားကချစ်ခွင်တောင်းနေသည်အိမ်မက်တို့ဖြင့်သူမကိုသူမကြိုတင်နားလည်ပြီးသည့်နောက်တွင်သူမသည်ဘာသာရေးကိုရခင်ကထက်ပုံမူလိုက်စားခဲ့သည်ညစဉ်ဖျားရှိခိုးခြင်းတပတ်တခါပရိယွတ်ခြင်းဟူသောတာမန်ကိုးကွယ်မှုများဖြင့်တမာတိကောင်းဖို့အတွက်လားဝိပဿနာကျင့်ကြံအားထုတ်ဖို့အတွက်လားကိုယ်တိုင်မသေးကြပေတရားထိုင်ခြင်းအလေးချင်းကိုစတင်လိုက်စားခဲ့သည်ထိုအလေးချင်းကိုသူမ၏ချစ်သူကတော့တယောသလိုပြုံးလေးရှိသည်တခါတော့ကသူမတို့ရည်စားတက်တန်းတနှစ်အကြာသူနောက်ဆုံးနှစ်အပိုင်းကမှလက်တွေ့ကွင်းဆင်းသွားရသည်သုံးဘက်ကြာသောကာလတို့ခရီးမှုသူမန္တလေးတို့တစ်ချိန်ပြန်လာလိမ့်မည်ဟုသူမအနှဲငယ်မျှတန်တရားမဝင်ခဲ့ချေသို့သောတရက်မှာတော့သူမသူကိုလွမ်းဆွတ်သတိရစိတ်ကြောင့်ညနေကလေးကရှိသမျှအလုပ်များဘေးဖယ်ကဂရင်ပေါ်တွင်ငြိမ်သက်စွာထိုင်ရက်အာယုံကိုဘေးတို့နည်းနည်းမျှမပြန့်လွင့်စေပဲထူးထူးခြားခြားသူ့အကြောင်းကိုသာစူးစူးဆိုက်ဆိုက်တွေးနေခဲ့၏သူရောက်ရှိနေမည်ဖြစ်သောမုံရွာမြို့ကိုသူမတခါမှမရောက်ဘူးပါပဲစိတ်ဖြင့်လိုက်သွားသည်ဆေးကြောင်သားများကိုဆေးရုံအနီးမှသာနေရာချထားပေးပေလိမ့်မည်ဒီအချိန်ဆိုသူဘာလုပ်နေမှာပါလဲထမင်းစားနေမလားရေချိုးနေမလားည၈နာရီရောက်ပြန်တော့သူတခုခုစည်ရင်ပြုစုနေမလားဗီဒီယိုတွားကြည့်နေမလားအရက်တောက်ချင်တောက်နေမလားဖဲရိုက်နေမလားဘာပဲပြုလုပ်နေသည်ဖြစ်စေသူမကိုတော့တတိယတန်းတနေရမည်ဟုစိတ်ထဲမှာယုံကြည်စိတ်ချထားလိုက်သည်ထိုနေ့ညနေမှညအထိ3နာရီ4နာရီကြာအောင်သူမစိတ်ကိုသူတူဦးဤအပေါ်မှာစူးစိုက်လျက်တွေးတောဝင်စားနေခဲ့သည်နောက်တစ်နေ့သည်စနေနေ့ဖြစ်လျက်သူမအဆောင်သို့သူရောက်လာခဲ့၏ကိုအရန်လွမ်းလွန်းလို့ပြေးလာခဲ့တာလေထိုအခါသူမတအံ့တအောရီမောမိတော့သည်အိမ်မက်များ၏အပဖြစ်သောနောက်ထပ်စိတ်ညှို့မှုတစ်ခုကိုသူမစမ်းသပ်အောင်မြင်ခဲ့ပြန်၏ထိုစမ်းသပ်မှုမှာအိပ်ပျော်နေသူတယောက်ကိုအတန်တိတ်စိတ်ဖြင့်နှိုးယူခြင်းပင်ဖြစ်သည်နှစ်နှစ်ခြိုက်ခြိုက်အိပ်ပျော်နေသောတငယ်ချင်းကိုဘေးကထိုင်ကြည့်လျက်အတန်လုံးဝမထွက်စေဘဲလှုပ်ရှားမှုတစ်စုံတရာမျှမရှိစေဘဲအာယုံစူးစိုက်နေခဲ့သည်ထို့နောက်စိတ်ထဲမှပင်နှွဲနှွဲထပ်ထပ်ဟုတ်လေးငါးချိန်မကတိတ်တခိုးရေရွတ်ဆိုကအိယာမှနှိုးကြည့်သည်ထို့နောက်တငယ်ချင်းမကအိတ်ချင်မူသူဖြင့်ထထိုင်၏ဖလဲဖလဲဘာဖြစ်လို့လဲခင်ဟုပြူးပြူးပြပြမေးလေသည်လေးတောင်ကြသောမေယိုနှင့်ခိုင်မြဲသောမျက်ခုံးတို့အကြားရှိသူမ၏မျက်နှာမှာယုံကြည်မှုနှင့်တေချာမှုများကိုမြည်သူမဆိုမြင်တွေ့နိုင်သည်ပါလျာကြေပြန့်သောနှုတ်ခမ်းသည်ပြောဝတ်သူတိတ်တက်သောသူမစိတ်၏အမှတ်အသားတစ်ခုဖြစ်သည်ထိုနှုတ်ခမ်းပါများသည်လူတကာထင်ထားသည့်ထက်ပို၍တေသက်ကျိတ်စိတ်လေရှိသည်ဂျီတော့မင်းအဲ့ဒီမြို့ကိုရောက်ဖူးရဲ့လားဟဲ့မရောက်ဖူးဘူးဆရာနမ်မတူဘော်ရင်းသားမှလို့ပြောတယ်ထင်းရှူးပင်တွေရှိချင်ရှိနေမှာပေါ့ဆရာတောင်ကုန်းဒါမှမဟုတ်တောင်ကပန်းပြက်ကလေးဖြစ်ချင်လဲဖြစ်မှာပေါ့ရာသီဥတုကစိုထိုင်းအေးဆက်ချင်အေးဆက်မှာပေါ့ဒါရီကအကြောင်းမဟုတ်ပါဘူး။ဒါဖြင့်ဘေဟာကအကြောင်းလေဟုအဖိုးအိုကတိတ်တဆိတ်အတန်မထွက်ဖဲမေခွန်းထုတ်၏။အရေးကြီးတာကသူဟာစေယုံမှာလက်ထောက်ဆရာဝန်ဖြစ်တယ်ဆိုတာပါပဲ။ဆရာဝန်တယောက်ရဲ့တနစ်တာလှုပ်ရှားမှုလုပ်ငန်းတာဝန်တွေကိုထည့်ထွက်ပြီးကျွန်မအာရုံပြုရမှာပေါ့။သူကခံစားမှုမဲ့သည်ဟုပြောလို့ရလောက်တဲ့အထိခတ်ထုံထုံရှိနေသောဘေဘက်ချောက်ကိုလက်ဖြင့်ဖြစ်ညစ်စုံနေရင်ခေါင်းတညိမ့်ညိမ့်လုံနေသည်အင်းစိတ်ညှို့ဖို့လူအမျိုးအစားတွေမှာတော့ဆရာဝန်ကိုစိတ်ညှို့ဖို့အခက်ခဲဆုံးနေတူတယ်ဆရာဝန်ဆိုဒီမှာနက်နက်မိုးလင်းကလေးကတယောက်ထဲတီးသန့်နေရွေးမရပဲလူနာများနှင့်တဏီကုံကြုံတွေ့ဆက်ဆံရသူဖြစ်လေသည်ထို့သူမှာစိတ်အားလက်ချင်းတီးသန့်ချင်းဟူ၍ရှာပါလိမ့်မည်ဟုတ်တယ်ဆရာကျမသူ့အချိန်စရာကိုတွေးကြည့်ပူပါတယ်ညာ9နာရီအထိအချိန်စရာအပြည့်ပဲဒီတော့သူ့ကိုအာယုံစူးစိုက်ပြီးတွေးဖို့က ည9နာရီကျော်မှပေးကြမယ်အဲ့ဒီအချိန်မှာတစုံတယောက်သောမိမရဲ့အိယာပေါ်မှာရောက်မနေဘူးဆိုရင်ပေါ့လေဟုသူမဖြည့်ဆွတ်တွေးတော်လိုက်သည်သူမ၏အတွေးကိုအဖိုးကြီးကရိတ်မိစွာပရေတွန့်နေသောနှုတ်ခမ်းကိုအစွမ်းကုန်ပြုံးလိုက်၏သို့သောယခင်ကလေဖြတ်ထားသောတံကြောင့်ပြည်ပြင်းသောအပြုံးတစ်ခုဖြစ်မလာချေနောက်တယောက်နဲ့ဖောက်ပြားတယ်ဆိုတဲ့စွတ်စွဲချက်ကရောခိုင်လုံရဲ့လားဟုသူညင်သာစွာမေးလိုက်လေသည်သူမသည်ဤအိမ်သို့ရောက်သည့်အချိန်မှစ၍ပထမဆုံးအချိန်အဖြစ်မျက်နှာသာဇဝေဇဝါဖြစ်သွားသည်ဟဲ့အင်းတိတ်တော့မခိုင်လုံလှဘူးဆရာကြီးဒါပေမဲ့လိုက်သွားလို့မဖြစ်သေးတဲ့အတူခိုင်လုံတဲ့အထိကျမစောင့်နေရင်အချိန်တွေအကျိုးမရှိပဲအလဟတ်ကုံလုံသွားမှစိုးရိမ်မိပါတယ်အဖိုးအိုကပြမွဲသောမျက်လုံးများဖြင့်သူမကိုငေးကြည့်သည့်အကြည့်တွင်ဂယုဏရိပ်များစာနာမှုများပါဝင်နေသည်သူမသည်လက်ချောင်းများကိုစုပ်ချီဖြန့်ချီပြု၍အဖိုးအိုထံမှထင်မြင်ချက်ကိုမျှော်လင့်နေသည်မင်းရဲ့စိတ်ဟာအကျွမ်းမဲ့စင်ကြယ်နေပြီလို့ထင်သလားထုံမေးခွန်းကိုမျှော်လင့်ထားသောကြောင့်သူမအလွယ်တကူပင်ဖြေလိုက်၏ရာနှုန်းပြေတော့မစင်ကြယ်နိုင်ဘူးပေါ့ဆရာဒါပေမဲ့ပါမန်လူသားတယောက်အနေနဲ့တန့်ရှင်းစင်ကြယ်နိုင်သမျှအတိုင်းအတာရောက်လူနေပါတော့ကျွန်မစူးစမ်းနေပါတယ်ထိုစကားကိုသူယုံကြည်ဟန်မတူပါသူ့မျက်လုံးထဲတွင်မယုံတင်ကရေကလေးဖြတ်တန်းသွား၏ထို့နောက်ဘာနီးနဲ့စူးစမ်းနေတာလဲဟုတ်ပွင့်လင်းစွာမေးတော်သည်သူမယူတည်လေးစားစွာဖြေလိုက်၏စိတ်ကိုအငြိအကျေးကင်းစင်အောင်ပြုလုပ်ဖို့ဘုရားကဟောကြားခဲ့တဲ့မကင်ရှစ်ပါလမ်းစဉ်နဲ့ပေါ့ဆရာဓမ္မရဲ့အင်္ဂါရှစ်ပါကိုကျမစူးစမ်းလေ့ကျင့်နေခဲ့တာနှစ်တွေတော်တော်လေးကြာပါပြီဒီတော့စူးစမ်းမှုအောင်မြင်တယ်လို့လဲမင်းထင်တယ်ဟုတ်လားအဖိုးအိုကစူးစိုက်စွာမေးတော်မေးခွန်းကိုသူမအလေးအနက်ဖြေ၏ဟုတ်ကဲ့ဆရာကျမအနေနဲ့အဲ့ဒီမကင်ရှစ်ပါတွေကတီလာနဲ့ဆိုင်တဲ့သုံးပါးကတော့အသေးချာကိုလိုက်နာပြီးသားပါကျမဟာဒီကောလိပ်မှာနီးပြဆရာမတယောက်ဖြစ်တယ်။ကျမရဲ့အလုပ်ကမုံမြတ်တဲ့ပညာကိုသင်ကြားပြီးပြန်လည်ဖြန့်ဖြူးဝေငှတဲ့အလုပ်။ဒီတော့တမအာဇီဝါဆိုတဲ့အင်္ဂါနဲ့အလိုလိုပြည့်စုံပြီးသားမဟုတ်လားဆရာ။နောက်ပြီးတမဝါစာဆိုတဲ့အင်္ဂါရဲ့ကျမဟာယုံရင်ကြမ်းတမ်းတဲ့စကားကိုမပြောဘူး။သူတပါးစိတ်မချမ်းသာမဲ့စကားကိုမပြောဘူး။စကားရဲ့အညစ်အကြေးတွေမှန်သမျှဖယ်ရှားပြီးသားဖြစ်တယ်ဆရာ။နောက်ပြီးတမကမ္မန္တဟုတ်ပါပြီလေဟုတ်ပါပြီတမတိအားလဲကောင်းစားပြုပြီလို့ပဲထားပါတော့
အနည်းဆုံးအခုအလေးအချက်မနာမနေလောက်ခဲ့ပြီးတဲ့ခုနှစ်ရက်လုံးလုံးကာလမှာပေါ့ဆရာ
အဖိုးအိုကခေါင်းတညင်ညင်ဖြင့်သူမကိုအကဲခတ်နေရမှတစ်ချက်တော့ညင်းဆို၏ဒါပေမဲ့မင်းအခုပြုလုပ်မဲ့အပြုအမူကတော့တမဝါယမမဟုတ်ဘူ
းသူမဘာမှမဖြေရှင်းပါသူမလိုချင်ဒီမှာတစ္ဆာလေးပါးကိုသိမြင်ဖို့အထီးမဟုတ်ဘာဝနာမယပညာနိုးကြားပေါ်ပေါက်လာဖို့လဲမရည်ရွယ်ကြောင်းသူမဤဆရာဖြစ်သူသိပါလေမြည်တိလသမာဓိဟူသောဂုံအရေးအချင်းများရအောင်သူမနှစ်ပေါင်းများစွာမတိလိုက်မတိပါသာစူးစားခဲ့ပြီးရှေ့သို့ဆက်ဖို့မစူးစားခြင်းကပင်လျင်သူမဤဘဝတဏမမောတွေ့တာမှုကိုဆရာရှိမိပါလေမြည်သူမ၏ဆုံးဖြတ်ချက်ချထားပြီးသောဟန်အမူအရာကိုတစတစအကဲခတ်မိပြီးသောအဖိုးသည်အတန်ကြာငေးမောတွေ့ဝေနေပြီးနောက်မှစကားဆတင်ပြော၏ကဲဒီတော့ဒီအပြုအမူကိုမလုပ်ခင်ငါအတွေ့အကြုံကလေးတစ်ခုကိုနားထောင်အောင်နောက်မှမင်းလှုပ်သင့်မလှုပ်သင့်ဆုံးဖြတ်ဟုတ်လားထို့နောက်လွန်ခဲ့သော6လခန့်ကသူ၏အဖြစ်ပြက်ကိုသူတပည့်ဟောင်းနီးပြဆရာမလေးအားတဆင့်ပြန်လဲပြောပြသည်
မင်းတို့အားလုံးသိပြီးသားပဲငါမှာသားတယောက်ရှိတယ်ဆိုတာအဲ့ဒီသားကိုငါဘလောက်ချစ်ခင်မျက်နိုးတယ်ဆိုတာလဲမင်းတို့အသိပဲငါဇနီးဆုံးသွားတော့ငါကအသက်40ရှိသေးတယ်အဲ့ဒီအချိန်မှာသားက12နှစ်သားအရွယ်ကျန်ခဲ့တယ်အဲ့ဒီသားကိုငါရဲ့မဖြစ်စလောက်လစာကလေးနဲ့ချိုးကြံချစ်ကုတ်ပြီးပညာသင်ပေးခဲ့တယ်သူဆက်မှုတက်ကတော့တက်ဖို့ငါရဲ့လစာကလေးနဲ့သူများတန်းတူထောက်ပံ့ပေးဖို့ကြိုးစားခဲ့ရတယ်မင်းတို့ဆရာမပစိုး3တယ်လား4တယ်လား
မင်းတို့အလောင်းအစားလုပ်ခဲ့ကြတာငါမှတ်မိသေးတယ်အဲ့ဒီလောက်တောင်ချို့ချို့ငဲငဲနဲ့နေခဲ့တယ်နောက်အိမ်တောင်ပြုတ်ဖို့ဆိုတဲ့စိတ်ကူးမျိုးတခါမှတော့ငါကောင်းတဲ့ရောက်မလာခဲ့ပါဘူးအဲ့ဒီအတွက်ရလာတဲ့အကျိုးကပါလဲဆိုရင်တားဟာအင်ဂျင်နီယာဘွဲကိုထူးထူးချွန်ချွန်အောင်သွားတယ်အလုတ်အကန်ရသွားတယ်ငါနဲ့ဝေးသွားတယ်နောက်သူအိမ်တောင်ကျသွားတယ်သူနိုင်ငံသားကိုနှစ်ခါလာသွားရတယ်။ငါနဲ့ပိုဝေးသွားတယ်။အဲ့ဒီအထိဒါဟာဖြစ်ရောဖြစ်စင်ပဲလို့တွေးလို့ရပါတယ်။အိမ်တောင်တာဝန်ကြေပွန်တဲ့ခင်မုန်းကောင်းတယောက်ဟာတားလိမ်မာတယောက်ဘယ်တော့မှမဖြစ်နိုင်ဘူး။ဒါဟာတဘာဝနိယာမတရားပဲမဟုတ်လား။ငါသိပါတယ်။ဒါပေမဲ့ခတ်တာကသူကငါစီကိုလူအလာရင်သာမကစာအရေးပါကျဲသွားခဲ့တယ်။နောက်ဆုံးသူသားသမီးဘယ်နှယောက်ရနေပြီလဲဆိုတာတော့ငါမသိတော့တဲ့အထိပဲငါပင်စင်ရတဲ့အခါဟောဒီသူကအင်္ဂလိပ်ကိုလက်ဝှေ့ရင်းညွှန်ပြလျက်ဆုတ်ချာချာအင်္ဂလိပ်တလုံးကိုဒီမျိုးမှာပိုင်ဆိုင်ခဲ့တယ်ဒါပဲငါရဲ့ပိုင်ဆိုင်မှုဟာဆိလိခုံကဆက်လက်သမားတယောက်ရဲ့ပိုင်ဆိုင်မှုအဆင့်အတန်းထက်နည်းနည်းမှမပိုခဲ့တာအခုမင်းအမြင်ပဲဒါပေမဲ့ဒါဟာငါအဲ့အတွက်သားအပေါ်မကျေနပ်เสียအကြောင်းမဟုတ်ဘူးဒါပေမဲ့ငါရုတ်တရက်လေးဖြတ်သွားတဲ့အခါငါမှသားတယောက်ရှိနေသေးတယ်ဆိုတော့ယုံကြည်ကိုးစားမှုတစ်ခုငါစီရောက်လာတယ်အဲ့ဒါငါရဲ့ပထမဆုံးအမှားပဲဒုတိယအမှားကတော့ငါရဲ့အကောင်းကြံနေတဲ့ညာလက်နဲ့သားစီကိုစာတဆောင်ရေးလိုက်မိတာပဲတတိယအမှားကတော့သူ့စီကလူမလာပဲငွေကြီးရောက်လာတာကိုဝမ်းနဲ့နာကြီးမိတဲ့အတွက်ပဲငွေဘလောက်ပို့တယ်လဲဆိုတာကိုမင်းစိတ်မဝင်စားနဲ့ငါလည်းစိတ်မဝင်စားဘူးငါလိုချင်တာငွေလည်းမဟုတ်ဘူးကိုတချမ်းလေဖြတ်နေတဲ့တွတ်ချာပါဒယောဂတဲ့အဖိုးကြီးတယောက်အနေနဲ့သူ့ချစ်ခင်မျက်နှိုးတဲ့သားတယောက်စီကမျော်လင့်သမျှအရာတွေထဲမှာငွေကြီးကနောက်ဆုံးမှရှိနေတယ်အဲ့ဒါကိုမင်းကတော့ခံစားနားလည်နိုင်လိမ့်မယ်လို့ထင်တယ်လေထို့နောက်အဖိုးအိုသည်သူပြောခဲ့သောစကားများကိုပြန်လည်ဝေဖန်ဆန်းစစ်ဟန်ဖြင့်ခဏမျှငြိမ်သက်သွား၏ထိုချိန်တွင်တအိမ်လုံးသည်အိမ်မြောင်ဆုတ်ထိုးတံပင်မကြားရဘဲတိတ်ဆိတ်နေသည်အထီးကျန်အဖိုးအို၏ကျင်းမြောင်သောထယံကအိမ်ကလေးသည်အဖိုးအို၏ဘဝကိုနားလည်ခံစားနိုင်အောင်တွန်းအားပေးလျက်ရှိ၏သူမသည်တင်ဖြူဖြာပေါ်တွင်ကြုံကြုံကလေးထိုင်လျက်မျက်လွှာချကငြိမ်သက်နေသည်မှာတရားဘာဝနာအားထုတ်ဖို့ပြင်ဆင်နေသူတယောက်ပါမှာဖြစ်သည်နောက်ဆုံးတော့ကံကောင်းတယ်ပြောရမလားကံဆိုးတယ်ပြောရမလားမသိဘူးအလွန်တော်တဲ့မြမသမားတော်ကြီးရဲ့ကုသမှုကြောင့်ငါဒုက္ခောင်းနဲ့လမ်းလျှောက်နိုင်တော့အောင်တရွတ်ဆွဲသွားနိုင်တော့အောင်ပြန်နေကောင်းလာတယ်ငါသားအပေါ်မှာနာကြီးချက်နည်းနည်းကလေးရှိခဲ့ပေမဲ့ငါနေကောင်းတဲ့အခါအဲ့ဒါကအလိုလိုပျောက်ကွယ်သွားပါတယ်နောက်ပိုင်းမှာငါကိုးပါးသီလအမြဲယူပြီးစောင့်ထိန်နေ။မင်းပြောတဲ့မက်ခင်ရှစ်ပါးလမ်းစဉ်အတိုင်းပဲငါရက်ပေါင်းများစွာအထူးကြင်ကြံအားထုတ်တယ်။မင်းထက်သာတာကငါမှာအလုတ်သွားစရာတာဝန်မရှိ၊အိမ်လာလေတဲ့ဧည့်သည်မရှိ၊ပေါင်းတင်မျက်နှုတ်ပန်းဆိုင်ဖို့ခွန်အားမရှိ။ဒီတော့မနဲ့နေထွက်ကနေညအထိငါအတွက်အချိန်အားလုံးဟာတမထထိုင်ဖို့ချီပဲဖြစ်ခဲ့တယ်။ဒီလိုနဲ့တနေ့ကြတော့မင်းရဲ့စိတ်ကူးရည်ရွယ်ချက်မျိုးမဟုတ်တဲ့အပြစ်ကင်းတဲ့အောင့်မေ့တတခြင်းမျိုးနဲ့ငါသားကိုညနေတိုင်းတတမျောလင့်ခဲ့မိတော့တယ်ငါစိတ်ထင်တော့သူဂေါ့ဖ်ကလပ်တွားကောင်းတွားနေနိုင်တဲ့ညနေအချိန်တိုင်းသူ့အကြောင်းကိုကြီးအာယုံစိုက်ပြီးစဉ်စားတွေးတောနေခဲ့မိတယ်ထင်တာပဲတိတ်တော်မမှတ်မိဘူးအဲ့ဒါဟာရက်ပေါင်း20ကျော်ကျော်ကြာခဲ့တယ်မင်းစဉ်းစားကြည့်ပေါ့တညနေမှာအချိန်3နာရီလောက်ယူပြီးညနေပေါင်း20ကျော်မှမလှုပ်မရှက်ထိုင်ပြီးသူ့အကြောင်းအာယုံစူးစိုက်မေတ္တာပို့နေခဲ့တာပဲအဖိုးကြီးဤအတန်ကနည်းနည်းချင်းတိုးဝင်သွားပြီးသူမမော့ကြည့်လိုက်တော့အချိန်၌ပြာမွဲသောမတောက်ပသောမျက်လုံးအိမ်မှာမျက်ရည်စာများစွန့်ထင်းဆိုလက်နေသည်ကိုတွေ့ရသည်ဤစကားသို့ရောက်အောင်အဖိုးကြီးဘာကြောင့်ဆွဲယူလာသည်ဆိုသည်ကိုလည်းသူမရိပ်မိသွား၏ ဘာပဲဖြစ်ဖြစ်အကျိုးကျေးဇူးတစ်ခုကိုတော့သူမရပါလိမ့်မည်အဲ့ဒီငါအပြုတ်အမူကိုမှန်မမှန်ငါဟာငါအခုမှစမ်းစစ်ဝေဖန်ကြည့်တော့မှားနေတာတွေ့ရတယ်အဲ့ဒီရလက်ဟာဘာလဲဆိုတာမင်းစိတ်ဝင်စားမယ်လို့ထင်တယ်အမျိုးသမီးသည်ပထမဆုံးအချိန်စိတ်လှုပ်ရှားစွာဖြင့်ကိုယ်ခန္ဓာအနေအထားကိုအနည်းငယ်ပြင်ဆင်၍ထိုင်သည်သူမ၏ဆရာကိုမော့ကြည့်သောမျက်ဝန်းများတွင်စိတ်ဝင်စားမှုကိုဝန်ခံသည့်အရေးတရေထင်လာ၏။ငါရဲ့စိတ်ကသူ့ရဲ့စိတ်နဲ့ဘလို့ပတ်သက်ဆက်နွယ်သွားသလဲတော့ငါမသိပါဘူး။နှစ်ပေါင်းများစွာငါကိုပြစ်ပယ်ထားတဲ့သားဟာငါစီကိုတကူးတကလာခဲတော့တာပဲ။အမျိုးသမီးသည်ထိုအဖြစ်ကိုမျှော်လင့်ဆောင်စားနေတော့လေ။တကယ်ကြားလိုက်ရသည့်အခါမှာအားတက်သွားသည့်ခံစားမှုမျိုးကိုဘလို့ခွန်အားမျိုးကမှလိုက်မမေ့ချေ။ဒါပေမဲ့သူငါစီကိုလာတယ်ဆိုတာရက်တော်တော်ကြာမှငါသိရတာပါ။ငါတခါပဲမြင်ဘူးတဲ့ငါချွေးမကငါစီကိုစာရေးလိုက်တော့မှသိတာပါ။စာထဲမှာငါသားငါစီကိုလာဖို့ကားကိုကိုယ်တိုင်မောင်းပြီးထွက်ခွာသွားတဲ့အကြောင်းလန်ခီးမှာကားမှောက်ပြီးအသက်ဆုံးရှုံးသွားကြောင်းအဲ့ဒီစာကလေးတစ်စောင်ငါရလိုက်တယ်ဆော့ဆော့ကသူမ၏အားတက်မှုမှာထိတ်လန့်ကြောက်ရွံ့မှုအဖြစ်လျှက်တစ်ပြက်ပြောင်းလဲဖြစ်ပေါ်သွားသောကြောင့်သူမသည်အဖိုးအိုကိုဖြောင်းဖြားနှစ်သိမ့်ဖို့ပင်မေ့လျော့နေ၏ငါသားနှင့်ပတ်သက်တဲ့နောက်ဆုံးသတင်းကတော့အဲ့ဒါပဲအဲ့ဒါလွန်ခဲ့တဲ့6လလောက်ကဖြစ်သွားတာထိုနောက်ဆရာတပည့်ဟောင်းနှုတ်ဦးသည်တယောက်ကိုတယောက်စိုက်ငေးလျက်တယောက်ဤပူပင်သောကကိုတယောက်ကနှုတ်ယူခံစားဖို့ကြိုးစားနေသလိုငြိမ်သက်နေကြပြန်သည်ထိုနောက်မှအဖိုးအိုကအပြုံးနှင့်မတူသောသူ့ကိုယ်ပိုင်ခက်ရွက်ရွက်အပြုံးဖြင့်သူမကိုတရိပ်ပေးသည်ဒီတော့မင်းတစ်ခုခုပြုတ်မှုတော့မယ်ဆိုရင်ဒီအဖြစ်အပျက်ကလေးကိုထည့်စင်စားသင့်တယ်လို့ငါထင်တယ်ဒီနေ့ကျမနဲ့ဆရာကြီးနဲ့ဆွေးနွေးပွဲမှာဒါဆရာကြီးရဲ့ထင်မြင်ချက်ပဲလားယင်အမျိုးသမီးကအနေငယ်တွန့်ဆုတ်စွာမေးသည့်အခါသူခေါင်းယမ်း၏မဟုတ်သေးဘူးငါထင်မြင်ချက်ကိုအခုမှပြောမယ်နံပါတ်၁အချက်အနေနဲ့လူတစ်ယောက်ကိုသူ့စိတ်နဲ့သူလွတ်လွတ်လပ်လပ်ပြုတ်မှုဖို့ခွင့်ပေးထားတဲ့ ਨੇ သူ့စိတ်ကိုအနီးကဖြစ်စေအဝေးကဖြစ်စေထိမ့်ချုပ်ညှို့ယူပြီးအကြက်ကင်စေခိုင်းခြင်းအားဖြင့်အဲ့ဒီလူရဲ့စိတ်မှာနှောင့်တီးခံကျဉ်ကျက်မှုကိုဖြစ်ပေါ်စေတယ်တွေးဝေစေနိုင်တယ်အဲ့ဒီလူလှုပ်လိုက်ခြင်းအားဖြင့်ဖြစ်တန်ရတဲ့ပျော်ရွှင်မှုဆိုတာကိုမရဘဲမလိုလားအပ်တဲ့အကျိုးတက်ရောက်မှုကိုဖြစ်ပေါ်စေတတ်တယ်ဥပမာနှောင့်တကြည်ကွဲမှုစသည်ဖြင့်ပေါ်ဟုတ်ကဲ့ဆရာဆိုလိုချင်တာကိုကျမသဘောပေါက်ပါတယ်ကျမစဉ်းစားပါမယ်ကတိကဟောင်းဆရာကြီးဤနေအိမ်မှအမျိုးသမီးပြန်ထွက်လာသည့်အခါလမ်းမီးတိုင်များပင်လင်းနေကြပြီစင်ကြီးလျှောကြောက်စရစ်လမ်းကိုဖြတ်ကျော်လာပြီးမှဆရာကြီးမပြောဘဲထားခဲ့သောနံပါတ်နှစ်ထင်မြင်ချက်ဟာဘာများပါလိမ့်ဟုစဉ်းစားကြည့်နေ၏ရက်ကွက်နှစ်ခုစာဝေးသောသူမ၏ခြံဝန်းရှိသို့ရောက်သောအခါညအမောင်သည်အတော်ပြင်းပြင်းလာခဲ့ပြီထိုအချိန်မှပင်နံပါတ်နှစ်ထင်မြင်ချက်ကိုသူမစိတ်မှန်းဖြင့်တွေးတော့ကြည့်မိသွားသည်မိမသားတွေမှာမရှိမဖြစ်လိုအပ်တဲ့အရာတစ်ခုရှိတယ်အဲ့ဒါဟာစောင့်ဆိုင်းမှုပဲ၎င်းသည်သူမ၏ထင်မြင်ချက်လည်းဖြစ်သည်ဂျူတိတ်ဆိတ်ချင်း၏အသံ1990ခုဩဂုတ်လမဟေတီရုပ်စုံမဂ္ဂဇင်းကျေးဇူးတင်ပါတယ်ဗျ